ခီးသွားလုပ်ငန်းကျဆင်းနေတဲ့မြန်မာနိုင်ငံလေပိုင်းရှေးအောင်ပုဂံမြို့တစ်ဝိုက်မှာစီးပွားရေးလုပ်ငန်းအများစုကရပ်တန့်နေပြီးခီးသွားလုပ်ငန်းကိုမိခိုးတဲ့လုပ်ငန်းတွေဇက်တိုက်ရန်နာထားရပါတယ်။တချို့ဆိုရင်အိမ်နဲ့မြေအပိုင်ဆိုင်တာတွေထုတ်ရောက်နေကြပြီးပြည်ပထွက်ခွာဖို့တခြားဒေသမှာရွှေ့ပြောင်းခြေချဖို့ကြိုးပမ်းလာတာတွေရှိနေတယ်လို့ပုဂံကလုပ်ငန်းရှင်တချို့က VOA ကိုပြောပါတယ်။ဒီရင်ကပြဖို့တဲ့တဲ့ရင်ကိုကိုဇော်ဝက်လိုင်းပြောပြပေးပါအောင်ခင်ဗျာ
ပကံဒေတာအတွက်အခုချိန်ကခီးသွွားရသည်ဖြစ်ပေမဲ့ပြည်ရင်းပြပဧည့်သည်အလာနေသွားတာကြောင့်ပကံဒေတာရဲ့စီးပွားရေးကိုအတော်လေးထိခိုက်နေတယ်လို့ဒေတာကနေက VOA ကိုပြောပါတယ်ပကံကခီးသွွားလုပ်ငန်းရှင်တူကတော့လုပ်ငန်းရှင်အများစုကအခုအချိန်မှာလုပ်ငန်းပိုင်ဆိုင်မှုတွေကိုထုတ်ရောင်းပြီးတောင့်ခံထားရတယ်လို့ပြောပါတယ
်ဒေတာကန်တော်များများကလက်ရှိအနေထားကအရင်သူတို့ကစပြီးတော့ဖြစ်တာကကျွန်တော်ကိုဗစ်ကာလကိုဗစ်ကာလမှာဒေါအောင်ဆန်းစုကြည်လက်ထက်မှာကချင်းငွေထုတ်ပေးတယ်ဗျာထောက်ပံ့ငွေပေးအဲ့လိုကဏ္ဍမျိုးရှိရတဲ့အတွက်ဒေါအောင်ဆန်းစုကြည်လက်ထက်မှာကတိတိတတ်တာအဲ့လိုမျိုးမဖြစ်ခဲ့ဘူးဗျအဲကြက်တဲကြရဲအဲကြက်တဲပေမဲ့အဲစာဝတ်နေရေးအဆင်ပြေရဲပေါ့နော်အဲ့လိုအနေထားမျိုးလုပ်လုပ်ငန်းနေတာရပ်ထားရဲဒါမှစာဝတ်နေရေးအဆင်ပြေဟူအနာသိန်းပြီးတော့နောက်ဆက်တွဲမှာကရှိတဲ့ဟာတော်များများထုတ်ရောင်းနေကြရတဲ့အနေအထားကိုဖြစ်သွားကြရပြည့်အဲတော်တော်ကိုချင်းနေဆိုးတယ်အဲဒေတာကန်ပိုင်တဲ့အဲဟိုတယ်တွေအစီဝိုင်းလုပ်ငန်းတွေပါဆိုပါမှမရှိတော့ပြည
့်စားတောက်ဆိုင်ဟိုတယ်လုပ်ငန်းနဲ့လက်မှုပစ္စည်းလုပ်ငန်းတွင်ကလူငယ်အများစုကတော့ပုဂံမှာအလုပ်ရှားပါလာတဲ့အတွက်မလေးရှားကိုတွားရောက်အလုပ်လုပ်ကင်နေကြပြီလို့လက်မှုပစ္စည်းထုတ်လုပ်တဲ့လုပ်ငန်းရှင်တချို့ကပြောပါတယ်အထူးသဖြင့်ဟိုတယ်နဲ့စားတောက်ဆိုင်အများအပြားရှိတဲ့ညောင်ဦးမြို့တွေကလုပ်ငန်းရှင်တွေဟာလုပ်ငန်းကိုအပြီးတိုင်ရောင်းချမှုတွေရှိနေတယ်လို့စားတောက်ဆိုင်ပန်ရှင်တဦးက VOA ကိုပြောပါတယ
်ကျွန်မတို့ကလေဆိုင်ငန်းနှားပြီးဆင်လာတော့သုံးနှစ်ကလည်းပြည့်သွားတဲ့အခါကျတော့လေကိုရောင်းလာတဲ့ငွေကစားစားနဲ့တွဲဆိုင်ရောင်းတဲ့အခါကျတော့လေနိုင်ငံတကာနဲ့မလာပြတော့အခါကျတော့စိတ်ထားလိုက်တာပေါ့နော်အိမ်မှာတော့ order တွေလက်ခံပြီးတော့လုပ်နေတာပေါ့နော်အဲဒီလိုဆိုဟိုတယ်တွေရောင်းသွားတာတွေစားတောက်ဆိုင်တွေတွေလုံးလုံးပိုင်တိုင်းရောင်းသွားအဲ့လိုတွေလည်းရှိနေပတ်လို့ရလာတဲ့အခါကျတော့လေဟိုတန်းပြီးမှနေတဲ့ကြေရယ်နန်းတီးရနေရာကြီးရောင်းပြီးတော့ဟိုနည်းနည်းဟိုတန်းပြီးမဟုတ်တဲ့ပြည်တွင်းနေရာလေးတွေ့အဲ့လိုတွေလည်းကြားရစီ
ခီးသွွားရာသီပြန်ဖွင့်ချိန်မှာပုဂံအပါဝင်နေရာအများစုကိုခီးသွွားလုပ်ငန်းမြင့်တင်ဖို့ဌာနဆိုင်ရာတွေဘက်ကစ조사နေပေမဲ့နေမြေမတည်ငြိမ်တာအထွေထွေကုန်စည်နှုန်းကြီးမြင့်နေတာကြောင့်ဒေသခံတွေခီးသွွားလုပ်ငန်းပြန်လုပ်ဖို့မျှော်လင့်ချက်မရှိတဲ့အကြောင်းလုပ်ငန်းရှင်တချို့ကပြောကြပါတယ်မြန်မာဟိုတယ်နဲ့ခီးသွွားဌာနကတော့စက်တင်ဘာလ9ရက်ကစပြီးမလေးရှားနိုင်ငံကလွှဲပြီးကြံတဲ့အာဆီယံခီးသွွားတွေအတွက်ပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်ပေးလိုက်ပါတယ်။ဒါပေမဲ့ကာယောဂန်နဲ့နိုင်ငံရေးမတည်ငြိမ်မှုကြောင့်ကိုဗစ်ကာလမတန်ခင်ကရှိခဲ့တဲ့နိုင်ငံတကာခီးသွွားဥယျာဉ်တက်တန်းရရှိခဲ့တဲ့ပမာဏကိုပြန်ရဖို့လက်ရှိအခြေအနေမှာမဖြစ်နိုင်သေးဘူးလို့ခီးသွွားလုပ်ငန်းရှင်တွေကတွက်ဆထားကြပါတယ်ခင်ဗျာ။